ောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒီကနေ့အင်္ဂါနေ့မှာရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီ။ဒီခီးစင်ဟာသူ့ရဲ့ပုဂ္ဂိုလ်ရေးခီးစင်သားဖြစ်ကြောင်းရန်ကုန်ရုရှားတန်ယုံက Interfax သတင်းဌာနကိုပြောကြားခဲ့တယ်လို့ AFP သတင်းမှဖော်ပြထားပါတယ်။ဒါအပြင်ခီးစင်အတွင်းမြမယဉ်ကျေးမှုစင်တာဖွင့်ပွဲမှာပါဝင်ဖို့စီစဉ်ထားတယ်လို့လည်းဆိုပါတယ်။ရုရှားနိုင်ငံပိုင်မီဒီယာရဲ့ထုတ်ပြန်ချက်အရမြန်မာစစ်တပ်အကြီးအကဲဟာမော်စကိုမှာရှိတဲ့အာဂါဒနဲ့နျူကလ িয়ার အေဂျင်စီကအရာရှိတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့နိုင်ငံတကာတန်ယုံတချို့ကမြန်မာနဲ့တန်တမန်ဆက်ဆံရေးအဆင့်တွေရှော့ချနေချိန်မှာပဲအာဏာသိမ်းစစ်ကောင်ဆောင်ရဲ့ဒီဒုတိယအကြိမ်မြောက်ရုရှားခီးစင်ဖြစ်လာတာပါ2022ခုနှစ်ဇွန်လကရုရှားနိုင်ငံမှာကျင်းပခဲ့တဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပါတယ်အိန္ဒိချင်းထိုင်းနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကုံကရောက်ရှိလာတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကတော့မြမဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့တွေ့ဆုံချိန်မှာအာဏာသိမ်းစစ်ကောင်စီကိုနိုင်ငံတကာမှာဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့ကတိပြုပြောဆိုထားပါတယ်